ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့စပေးရှောင်ဒုက္ခသည်စခန်းတွေမှာကိုဗစ် -19 ကူးစက်သူ40လောက်ထပ်ပြီးတော့စစ်ဆေးတွေ့ရှိခဲ့ပြီးဒေတာတွင်မှာတော့စနေနေ့ကတိုက်ပွဲ၄ချိန်လောက်ဖြစ်ပွားခဲ့တယ်လို့တိုက်ပွဲတွေပြင်းထန်လာမဲ့အခြေအနေလည်းရှိနေပါတယ်။ရန်ကုန်ကလာတဲ့သတင်းကိုဒေါက်ခင်မျိုးသက်ကဆက်ပြီးတင်ပြမှာပါရှင
်။ဇန်နဝါရီလဆန်းကဆက်ပြီးစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တဲ့အတွက်မုံကိုမျိုးမှာလူ900ကျော်လောက်လာရောက်ခိုးလုံနေကြတာဖြစ်ပြီးအခုဩဂုတ်လ14ရက်နေ့အထိဆိုကိုဗစ် -19 ကူးစက်သူက36ရောက်လောက်ရှိခဲ့ပါတယ်။ဒီရက်ပိုင်းမှာတော့ကိုဗစ်ကူးစက်သူနာနောက်ထပ်40ကျော်လောက်ထပ်ပြီးတွေ့ခဲ့ရတယ်လို့စစ်ရှောင်စခန်းမှာရောက်နေသူတဦးကပြောပါတယ်။
မနက်14ရက်ဟုတ်ကဲ့အလုံးပေါင်း80ကျော်ပြီနဲ့တွေ့ခဲ့ဟောသူတို့တယောက်မရကုန်တပိုးတာသူတို့ကမှသွားလို့မရောက်နေတော့
အမည်မဖော်လို့တဲ့စစ်ဆောင်တွေကိုကူညီနေသူတဦးကတော့တနင်္ဂနွေနေ့ကအကူးဆက်ခံရသူ40ရှိပြီးစုစုပေါင်းဆိုရင်တော့80ကျော်လောက်ရှိနေကြောင်းကူးဆက်ခံရသူအများစုဟာအသက်20နဲ့60ကျားတွေဖြစ်တယ်လို့ယောဂပြင်းထန်မှုတော့တိတ်မရှိဘူးလို့ပြောပါတယ်ယောဂကူးဆက်သူတွေကိုမုံကိုဆေးုံမှာ200ခွဲပြီးဆရာဝန်သူနာပြုတွေကစောင့်ရှောက်ပေးနေပါတယ်ဩဂုတ်လကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်မုံကိုမြို့အနီးအနားကျေးရွာတွေကစစ်ရှောင်900ကျော်ဟာမြို့ပေါ်ကိုတင်းရှောင်လာကြတာဖြစ်ပါတယ်။ဒီလ18ရက်နေ့ကတော့ကျူကုတ်ပန်ဆိုင်ဘက်ကိုစစ်ကောင်စီဘက်ကတင့်ကား2စီးစစ်တီတင်းရင်အစီး30လောက်ထပ်ပြီးတော့ရောက်လာခဲ့တာပါ။18ရက်နေ့မှာမုံကိုအနီးဟေမောလုံဘက်မှာလက်နက်ကြီးပစ်ခတ်တန်းတွေတနအိကျော်လောက်ကြားခဲ့တယ်လို့မုံကိုမြို့ကစစ်ရှောင်နေသူတဦးကပြောပါတယ်။
ရင်းရမတော်ဟိုမှာဒီမလို့မဲ့ဖြစ်တော့တမ်းမကြတာပါနော်။ဒါတမ်းမကြနေရတော့ဒီလက်ပြတမ်းပေါ့။မနေ့ရှင်းနိုင်ကြတော့လား။တနင်္လာရက်တော့လာပါမယ်ကွာ။ဖုန်းဆက်မလို့ကမ္မမကြတော့ပြန်ဟော
။အဲ့ဒီနေ့မှာပဲကျူကုတ်ပန်ဆိုင်အနီးမှာလည်းတိုက်ပွဲတွေဖြစ်ပွားတာရှိတယ်လို့ပန်ဆိုင်ကဒေသခံတူကပြောပါတယ်
။မနေ့ကဒီနေ့ကတော့ဆက်ပဲအတန်းမလို့။အော်ဒီနေ့ကတော့အမီပဲ။ရာသေးတော့ပဲ။ဒီခလွန်နဲ့ကောင်းချီကြပါအရာနခုရကြမှာအဲ့ပဲဖြစ်တယ်။နိုင်ရမှာ
MNDAA ကိုကအဖွဲ့ရဲ့ပြန်ကြားရေးလူမှုကွန်ရက်စာမျက်နှာမှာတော့ဒီလ18ရက်နေ့မုံကိုမြို့အနီးဟေမိုးလုံအနီးတနေရာနဲ့ပန်ဆိုင်မြို့အနီးမှာနေရာ3နေရာစုစုပေါင်းတိုက်ပွဲ4နေရာဖြစ်ခဲ့တယ်လို့ဖော်ပြထားပါတယ်။ကျူကုတ်ပန်ဆိုင်မုံကိုဒေသနဲ့ဆက်ဆက်နေတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမြောက်ပိုင်းကိုလည်းစစ်ကောင်စီဘက်ကတပ်တွေအင်အားတိုးချဲ့လာနေကြောင်းလည်းဖော်ပြထားတာပါ။ဒေသခံတွေကတော့မုံကိုမြို့ပတ်မှာတိုက်ပွဲတွေပိုးပြီးတော့ပြင်းထန်နိုင်ကြောင်းခန့်မှန်းကြတယ်လို့တိုက်ပွဲတွေပြင်းထန်လာတဲ့အတွက်ဆစ်ဆောင်တွေပိုများလာရင် COVID-19 ရောဂါကူးစက်မှုကလည်းပိုပြီးမြင့်တက်လာမှာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဇူလိုင်လဆန်းပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကျူကုတ်ပန်ဆိုင်အနီးဖိုင်ကောင်းကျေးရွာအုပ်စုကလူ1400လောက်ဟာတရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေကြရတယ်လို့မုံကိုအနီးရွာတွေကလူပေါင်း900လောက်ဟာလေမုံကိုမြို့ပေါ်မှာလာရောက်ခိုးလုံနေကြတာဖြစ်ပါတယ်